ဒေါင်ခွင်းတုံးတွေတက်ဆင်ထားတဲ့အမေရိကန်ရေဓာတ်ဖြတ်သင်္ဘောနဲ့ရေနံတင်သင်္ဘောတစ်စင်းတို့စင်ကာပူနိုင်ငံအရှိတ်မလက်ကရေလက်ကြားနားမှာတိုက်မိခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းကအမေရိကန်ရေဓာတ်သင်္ဘောတွေရဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်ထားဖို့တနင်္လာနေ့ကအမိန့်ထုတ်ခဲ့ပါတယ်။အမေရိကန်ရေဓာတ်မဟာခွနစ်က USS John S. McCain နဲ့ Liberia နိုင်ငံရေနံတင်သင်္ဘောElnick MC တို့တိုက်မိတဲ့အတွက်အမေရိကန်ရေသက်သား5ယောက်တန်ရာရခဲ့ပြီးတော့10ယောက်ပျောက်ဆုံးနေပါတယ်။ USS John S. McCain ရဲ့ဘယ်ဘက် 1 by 5 တော်တော်လေးထိခိုက်ပျက်စီးသွားပါတယ်။အမေရိကန်ရေသက်သင်္ဘောကြီးတွေသင်္ဘောတိုက်မှုဖြစ်တာ3လအတွင်းမှာ2ချိန်မြောက်ဖြစ်တာမို့ဘာကြောင့်ဒီလိုဖြစ်ရတယ်လဲဆိုတာအလုံးစုံသိအောင်သုံးသပ်ဖို့နဲ့အဓိကအချက်တွေကိုထဲထဲဝင်ဝင်စုံစမ်းဖို့အတွက်ရေသက်စစ်ဆင်ရေးမှူးချုပ်ရေသက်ဗိုလ်ချုပ်ကြီး John Richardson ကတနင်္လာနေ့ကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ရေသက်အမှုရမ်းတွေကိုလေ့ကျင့်သင်တန်းပေးတာကနေစစ်သင်္ဘောကြီးတွေမှာတက်ဆင်ထားတဲ့ပစ္စည်းကိရိယာတွေနဲ့ထိမ့်သိမ့်ပြုပြင်မှုဘိုင်းကိုပါစုံစမ်းသုံးသပ်သွားမယ်လို့ရေသက်ဗိုလ်ချုပ်ကြီး Richardson ကပြောပါတယ်ရှင်။